တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍဟာလင်းနှစ်အတွင်းနှိမ့်ဆုံးဆင်းကိုကျဆင်းသွားတယ်လို့ဒီနေ့ထုတ်ပြန်တဲ့ကိန်းနဲ့သစ်တွေမှာဖော်ပြပါရတယ်။ဒါဟာကမ္ဘာဒုတိယစီးပွားရေးအင်အားကြီးဆုံးတရုတ်ရဲ့စီးပွားရေးအားနည်းနေတဲ့အခြေအနေကိုနောက်ဆုံးဖော်ပြလိုက်တဲ့လက္ခဏာပါ။ကုန်ထုတ်လုပ်ငန်းတွေနဲ့ပတ်သက်လို့လေ့လာစောင့်ကြည့်ပြီးထုတ်ပြန်တဲ့ PMI အညွှန်းကိန်း50အထက်ရှိရင်ကုန်ထုတ်လုပ်မှုအကောင်းတယ်လို့သတ်မှတ်ပြီးတော့အညွှန်းကိန်း50ရောက်သွားရင်တော့ကျဆင်းမှုလို့သတ်မှတ်ပါရတယ်။အခုနောက်ဆုံးတရားဝင် PMI အညွှန်းကိန်းအရကုန်ထုတ်လုပ်မှုခုနှစ်လဆက်တိုက်ကျဆင်းတာကိုဖော်ပြနေပြီးတော့ဒါဟာ2019ခုနှစ်နိုဝင်ဘာလကစလို့နှိမ့်ဆုံးဆင်းကိုရောက်သွားတာပါရှင်။